Didrian ba, kore lu debi yare call gu chikane idem adunwigo, dim piapi mamu, kubut mauzo.
Call a spade a spade.
O dim piapi ma pipare, salung banga, C A L L, kola, kora, ega de ku, S B A D E, spade ga, debi mumu shibi me, diniama, kobia lu debi yabare. A spade garo, kobia de ku bo. ဒါကြောင့်စကွိုက်ခွန်ရဲ့လုံောက်ဒေဗေကတော့ခေါ်ပြားကိုခေါ်ပြားလို့ခေါ်ဖို့ဖြစ်ပါတယ်လို့ဒေဗေရပါတယ်ဒီသုံးကရှေးဂန္ဓဝင်ဂရိကနေမှတဆင့်နောက်ပိုင်းမှာအင်္ဂလိပ်စာရေးဆရာတွေသုံးလာကြတာဖြစ်ပါတယ်ခေါ်ပြားကိုခေါ်ပြားရဲ့လို့ရှင်းရှင်းလင်းလင်းခေါ်ဖို့ပြောထားတာမို့အီဒီယမ်ဆိုတဲ့တော်ပိုက်ဒေဗေကလည်းအရှိကိုအရှိတိုင်းပြောဖို့ခေါ်ဖို့ဖြစ်ပါတယ်တခါတည်းလူအဖ ကောင်းအောင်ကြည်ပြောကြရတဲ့အခါတွေလည်းရှိပါတယ်။တချို့အတုံးနှုံးကြတော့တဲ့တဲ့ပြောရင်ယင်တိရရောက်တော့စကားလှလှသုံးပြီးပြောရတဲ့အခါတွေလည်းရှိပါတယ်။ဥပမာအတုံးမကြတဲ့လူတူကိုအတုံးမကြဘူးရဲ့လို့တဲ့တဲ့ပြောတာမျိုးလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Let me call a spade a spade. You're hopeless in everything you do.
ဘယ်လိုလဲပဲအရှိကိုအရှိတိုင်းပြောပြစီခင်များဟာဘယ်နေရာမှာမှတုံ့မရတဲ့လူဖြစ်တယ်လို့တိပေရပါတယ်။ဥပါကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Let me call a spade a spade. You're hopeless in everything you do.
ခုဆက်လက်ကြင်ပြပြီးမှာကတော့
Wake up call.
ဖြစ်ပါတယ်။ဆာလုံမောင်က W-A-K-E, wake, you be up, wake up ကအေရာကနေနူလာစေတာ C-A-L-L, call ကခေါ်တာဆိုတော့စကပိုက်ထူးရဲ့တရိုက်ဒီပဲကတော့အေရာကနေနူလာအောင်ခေါ်တာပေါ့။ဒီသုံးကတော့ဟိုတယ်တွေမှာသွားတည့်တဲ့အခါမနေ့စောစောကိုယ့်ကိုနှိုးဖို့လိုတယ်ဆိုရင်ကောင်တမာတာဝန်ကျနေတဲ့ဝန်ထမ်းကိုဘယ်ချိန်မှတယ်လီဖုန်းဆက်ပြီးနှုတ်ဖို့မြစ်တာရက်ခံတဲ့အလေးကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကတော့ဓာတ်ရိုက်သေးပဲပေါ့။တော်ပိုက်သေးပဲကတော့အခြေအနေတစ်ခုခုအကြောင်းနဲ့ပတ်သက်လို့ဒီတိုင်းကြီးနေလို့တော့မဖြစ်ချေဘူး။တစ်ခုခုလောက်တော့မှဖြစ်မယ်ဆိုတဲ့အတိတရားဝင်စေတဲ့ဖြစ်ရပ်တစ်ခုကိုဆိုလိုတာဖြစ်ပါတယ်။ဒီနေ့တော့အခြေအနေအကြောင်းမျက်စိပွင့်နားလေသဘောပေါက်သွားစေတာသတိပေးရရောက်စေတဲ့ဖြစ်ရပ်ကိုဆိုလိုပါတယ်။ဒီသုံးနဲ့ပတ်သက်ပြီး George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
It was a wake-up call for Tom to stop smoking when his brother died of lung cancer.
Tuni sok cancer ne song nwa ro Tom mne ne sait ri ma phyan yin ma phit daw bu so le ati tia ko win la si de lo chei be ya ba de. George ko pi de u ma ko naw ta khaw le la chi cha ya aw ma.
It was a wake-up call for Tom to stop smoking when his brother died of lung cancer.
ကိုနောက်ဆုံးတင်ပြပေးမှာကတော့
at someone's beck and call
ဖြစ်ပါတယ် at at ကနေရာကိုရည်ညွှန်းတဲ့ we beck preposition s o m e o n e apostrophe s someone's ကလူတူတယောက်ရဲ့ b e c k beck ကခေါင်းညိခေါ်တာလက်ရခေါ်တာ a n d n ကနှင်း c a l l call ကခေါ်တာဆိုတော့စကပိုက်ထုံးရဲ့လုံးောက်ဒီပဲကတော့လူတူတယောက်ကိုဘောင်းညိခေါ်တာလက်ရခေါ်တာဖြစ်ပါတယ်ဒီသုံးရဲ့ idiom အသေးပဲကလည်းတိတ်မကွာလာပါဘူးအခေါ်ခံရဖို့အခိုင်ခံရဖို့အမြဲအစဉ်သင့်စောင့်နေတာကိုဆိုလိုပါတယ်ကျမတို့မြန်မာဘန်းစကားမှာဆိုတော့လူတူဦးကထိုင်းဆိုထိုင်းထဆိုထအခိုင်ခံနေရတဲ့အနေအထားမျိုးကိုဆိုလိုတာဖြစ်ပါတယ်တနည်းတော့လူတူရဲ့ခိုင်းပတ်ဖြစ်တာခိုင်းလို့ကောင်းတဲ့လူမျိုးခိုင်းလိုက်ရင်အမြဲအစဉ်သင့်ရှိတာမျိုးစေလိုရာစေဆိုတဲ့လူမျိုးလို့ပေါ့ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The poor guy is at the beck and call of that pretty girl
သနာစီကောင်းနေအဲ့ဒီလူပါပဲဟိုမိမချောလေးရဲ့ခိုင်ပတ်ဖြစ်နေတယ်လို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The poor guy is at the beck and call of that pretty girl
ဒီတဲ့င်းပါ call ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
call a spade a spadeWake up call at someone's beck and call.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါကုလူချင်းမျိုးမှလေ။နောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့။စောင့်မျှော်နားဆင်ကြပါရှင်။